မြန်မာကျပ်ငွေနဲ့လဲလှယ်တာမှာတရုတ်ရန်ငွေဈေးထိုးကျသွားတဲ့အတွက်မြန်မာဘက်ကနေပြီးတော့တရုတ်နိုင်ငံကိုကုန်စည်တင်ပို့နေတဲ့ကုန်စည်ဒိုင်းတွေအနေနဲ့အခက်အခဲထပ်ပြီးတော့ကြုံနေရပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်စီးပွားရေးနဲ့ရောင်းဝယ်တွေမှာအခက်အခဲအမျိုးမျိုးကြုံနေရတဲ့အချိန်မှာပဲတရုတ်နဲ့ကုတန်ရောင်းဝယ်နေတဲ့မြန်မာကုန်တွေတွေလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာပါ။ဒီအကြောင်း VOA သတင်းတောက်မတ်အိမ်တန်တာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့မြန်မာတရုတ်နှစ်နိုင်ငံကြားကုန်စည်ပို့ဆောင်ပေးနေတဲ့မူဆယ်ကုန်သွယ်ရေးဂိတ်ကို February 23ရက်နေ့ကမှပြန်ဖွင့်ပေးခဲ့တာပါ။ဒီလိုဖွင့်ပေးခဲ့ပြီးသတင်းနှစ်ပတ်ကျော်အကြာမှာပဲရွှန်စည်းထိုးကျသွားတဲ့ပြဿနာကိုရင်ဆိုင်နေကြရပါတယ်။ဒီလိုရွှန်စည်းထိုးကျသွားတာကြောင့်ကုန်တယ်တွေအနေနဲ့အရောင်းဝယ်ဖြစ်အောင်လုပ်နေရပေမဲ့အမျက်တော့မရနိုင်ဘူးလို့မူဆယ်နန့်ခန်နယ်ဆက်ကုန်သွယ်ရေးကုန်တယ်များအသင်းအတွင်းရေးမှူးဦးဆိုင်ထွန်းကိုကိုကပြောပါဗျာ။င
ွေစည်းကျစနေတော့ဝစီအဲ့ငွေတန်းလုံးတွေကျနေတဲ့ခါကျကိုယ့်ရဲ့ပို့ကုန်မှာရောင်းလို့ရရတဲ့ခါကျငွေတန်းလုံးမှာပြန်လာတဲ့ခါကျလည်းနည်းနည်းလေးတော့ရောင်းမယ်နည်းနည်းဖြစ်တယ်ဆိုတော့ဒါလည်းညက်ကခိုးတို့ကြီးမဆက်ပါဘူးလေအဲ့မှာဆိုကျွန်တော်ရောင်းလိုက်တယ်ဂျွန်းနဲ့ရောင်းတာဟုတ်ဒါပေမဲ့တက်ငွေနဲ့ပြန်လာတဲ့ခါကျကျွန်တော်နာတယ်လေမနက်ဒီငွေလဲလုံးပေါ်မှာမူတည်ပြီးတော့တော်တော်များများတော့ဈေးရတော့ရိုက်တယ်ဗျဒီကောင်ကြီးဖိုးချသွားတော့ဒီစက်ပိုင်းလေးကိုဖိုးချသွားတယ်မဖြစ်ဘူးပေါ့နော်ကျနေနည်းနည်းပေါ့ဒါလုံးခဲ့တဲ့လင်းကားနဲ့တော့တော့တခါတို့ဘူးပါလေဒါမဲ့နောက်ပါလေ
တရုတ်ယွမ်ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းဟာပုံမှန်အားဖြင့်တရုတ်ကိုကျပ်200ပတ်ဝန်းကျင်ရှိခဲ့တာကနေမတ်လ10ရက်နေ့မှာတရုတ်ကိုမြန်မာကျပ်ငွေ190ထိကျသွားပါတယ်။တလင်းလာနေ့မနက်ပိုင်းကဆိုရင်တရုတ်ကို182ကျပ်ကျသွားခဲ့ပြီးတော့အင်္ဂါနေ့မှာတော့နည်းနည်းပြန်တက်လာပါတယ်။ဒါကနှစ်နှစ်အတွင်းမှာပထမအဦးဆုံးအကြိမ်စံချိန်တင်ကျဆင်းတာဖြစ်ပြီးမြန်မာတစ်သီးပွဲရုံတွေနဲ့ကုန်တယ်တွေအနေနဲ့ငွေကြီးစည်းကွက်မှာအထိနာနေကြတယ်လို့ဆိုပါတယ်
ဖြစ်တတ်ပါတယ်နေ့စဉ်လို့လို့ဖြစ်တတ်ပါတယ်ငွေစည်းရတဲ့ကြာဒါမဲ့ဒီငွေစည်းရဒီနှစ်နှစ်အတွင်းမှာတော့ငြိမ်နေတာဘောနော်အသက်ပဲရှိတော့အခုကျတော့နည်းနည်းရုပ်ရည်ထိုးကြသွားတယ်ရောင်းရတာစည်းကမရငွေစည်းရမကြတော့ဆိုတော့လေနော်အဲ့လိုမျိုးအခက်အခဲတွေပါပဲစည်းကွက်အခက်အခဲငွေကြီးအခက်အခဲပေါ့အဲ့ချင်းလေးခက်ခဲရတယ်ကွန်စတူဂျုံနေရတော့
ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်အမေရိကန်ဘိုဟိုဘန်ကဘန်တွန်းနှုံလျှော့ချတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်တပတ်အတွင်းမှာပဲအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာလည်းဒေါ်လာကိုကျပ်100ပတ်ဝန်းကျင်ချီဈေးကျသွားပါတယ်မတ်လ4ရက်နေ့မှာဒေါ်လာကိုကျပ်1400ကျော်ရှိခဲ့တာကနေမတ်လ9ရက်နေ့မှာတော့1300ထိကျသွားခဲ့ပါတယ်ဒီနေ့မတ်လ10ရက်နေ့ညနေ3နာရီခွဲအချိန်မှာတော့ဒေါ်လာကို1320ကျပ်ပြန်ဖြစ်လာပါတယ်။ဒေါ်လာဈေးအပြင်ပြည်တွင်းရွှေဈေးနဲ့73စီဈေးတွေပါအခုရက်ပိုင်းအတွင်းထိုးကျလာနေတာကိုတွေ့ရပါတယ်။